ကိုဗစ်တရလိုင်းတန်းနဲ့ရင်ဆိုင်နေရာဆဲဖြစ်တဲ့မြန်မာနိုင်ငံမှာစစ်ကောင်စီကတရားဝင်ထုတ်ပြန်တဲ့ကိန်းဂဏန်းတွေအရကိုပဲစုစုပေါင်းတည်ဆုံမှုအခြေအတွက်ဟာအရှိတောင်အစဒေသမှာအင်ဒိုနီးရှားနဲ့ဖိလစ်ပိုင်ပြီးရင်တတိယအများဆုံးဖြစ်နေပါပြီ။မြန်မာနိုင်ငံမှာကိုဗစ် -19 ကြောင့်တည်ဆုံမှုအခြေအတွက်13,000နီးပါးရှိနေပြီးသဒ္ဒုတအများဆုံးဖြစ်တဲ့မလေးရှားနဲ့ဆိုရင်အခြေအတွက်1000နီးပါးကျော်ပါတယ်။အာဆီယံလူ့ရေစုစုပေါင်းရဲ့သုံးပုံတစ်ပုံကျော်နိုင်ငံလူ့ရေစုစုပေါင်းပန်း290ကျော်ရှိတဲ့အင်ဒိုနီးရှားနိုင်ငံကတော့အာဆီယံဒေသမှာကူးစက်တည်ဆုံမှုအခြေအတွက်အများဆုံးဖြစ်ပြီးစုစုပေါင်းလူ 135,000 ကျော်ကိုဗစ်ကြောင့်အသက်ဆုံးပါထားပြီးဖြစ်ပါတယ်။အာဆီယံမှာနိုင်ငံလူ့ရေစုစုပေါင်းဒုတိယအများဆုံးဖြစ်ပြီးမြန်မာနိုင်ငံလူ့ရေထက်2ဆကျော်ပိုများတဲ့ဖိလစ်ပိုင်နိုင်ငံမှာတော့ကိုဗစ်ရောဂါကြောင့်တည်ဆုံသူ3,000နီးပါးရှိနေပါပြီ။ကိုဗစ်တတိယလိုင်းတွင်မနက်ကမှကူးစက်တည်ဆုံသူအရေအတွက်ဟာတရားဝင်ထုတ်ပြန်တဲ့ကိန်းဂဏန်းတွေထက်ပိုများမယ်လို့ကျန်းမာရေးပညာရှင်တွေကရောပရာဟိတအကူအညီပေးလူသားတွေကပါခန့်မှန်းထားပါတယ်။ကိုဗစ်ကူးစက်သူတွေထဲမှာအခုဆိုရင်စစ်တပ်ခေါင်းဆောင်တဦးအဖြစ်ဒိုင်းပြည်ကိုနှစ်ပေါင်းများစွာဖိနှိပ်အုပ်ချုပ်ခဲ့သူဗိုလ်ချုပ်မူကြီးကောင်တန်းရွှေနဲ့သူ့ရဲ့ဇနီးဖြစ်သူဒေါ်ကြံကြံတို့လည်းပါဝင်ပါတယ်။နေပြည်တော်ကစစ်စည်းရုံးတစ်ခုမှတက်ရောက်ပြီးစစ်ကူတောင်းမှုခံယူနေချိန်တွင်ကိုဗစ်စစ်ဆေးတာမှာကူးစက်ထားတယ်ဆိုတာတွေ့ရတဲ့အကြောင်းမျိုးဖော်တဲ့အစိုးရတာဝန်ရှိသူတွေစီးရုံဝန်ထမ်းတွေကိုကိုးကားပြီး Riders နဲ့ EB တရင်ထဏာတွေကမနေ့ကရေးခဲ့ပါတယ်။မနေ့ကဒီဆိုရင်တော့ဦးတန်းရွှေရဲ့အခြေအနေကတည်ငြိမ်နေတယ်လို့မျိုးဖော်တဲ့တာဝန်ရှိသူတူကပြောတာကို Riders သတင်းမှကိုးကားဖော်ပြထားပြီးဒီကနေ့အခြေအနေကိုတော့အတိအကျထပ်မတိရသေးပါဘူး။စစ်တပ်ကအာဏာသိမ်းထားတဲ့အတွက်ကျန်းမာရေးကဏ္ဍအပအဝင်ဒိုင်းပြည်အခြေအနေအရရပြိုပြဲဖြစ်နေပြီးအချိန်မီအပြောင်းလဲမလုပ်နိုင်ဘူးဆိုရင်လက်ရှိတဲ့ပိုဆိုးသွားနိုင်တယ်လို့နိုင်ငံတကာကသတိပေးထားပါတယ်။